မြန်မာနိုင်ငံအနေနဲ့အမေရိကန်အာဆီယံထိပ်သီးဘက်ကိုနိုင်ငံရေးအရခန့်တာမဟုတ်တဲ့ကိုယ်စားလှယ်တည်းရေးအမေရိကန်ကဖိတ်ကြားဖို့ရှိနေပါတယ်။ဒီလကောအမေရိကန်မှာလက်ခံကျင်းပမဲ့ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံ10နိုင်ငံနဲ့အမေရိကန်ခေါင်းဆောင်တွေတက်ရောက်မဲ့ဒီထိပ်သီးဘက်ကြီးကိုအာဆီယံအရင်သဘောတူထားချက်အတိုင်းအခုလိုဖိတ်ကြားဖို့ရှိတယ်လို့အမေရိကန်ကမနေ့ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကထလုပ်ပြီးမတ်လ28ကနေ29အထိကျင်းပမဲ့ဒီထိပ်သီးဘက်ကိုအာဆီယံဆုံးဖြတ်ထားတာထောက်ခံတဲ့အနေနဲ့အဆင့်မြင့်ပွဲတွေမှာမြန်မာကနိုင်ငံရေးရာခန့်တဲ့ကိုယ်စားလှယ်မဟုတ်တဲ့ပုံမှန်ဝန်ထမ်းအရာရှိကိုသာဖိတ်ကြားမယ်လို့နိုင်ငံခြားရေးပြောခွင့်ရကဆိုပါတယ်။ဒါပေမဲ့အခုလိုဖိတ်မဲ့အရာရှိဘသူဘဝဖြစ်မယ်ဆိုတာကိုတော့ Reuters သတင်းဌာနကမေးရမှာအမေရိကန်နိုင်ငံခြားရေးပြောခွင့်ရကတော့မဖြေခဲ့ပါဘူး။မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထဲမဖော်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်တည်းကအာဆီယံအဆင့်မြင့်စည်းဝေးတွေမှာအခုလိုမြန်မာစစ်ကောင်စီခန့်တဲ့အဆင့်မြင့်ကိုယ်စားလှယ်ကိုတရားခွင်ပိတ်ပင်လာခဲ့ပေမဲ့မြန်မာဘက်ကတော့ငြင်းပယ်လာခဲ့ပါတယ်။တကယ်တော့အမေရိကန်အနေနဲ့တရုတ်ရဲ့ကြီးမားလာတဲ့အာဏာကိုပြန်ထိန်းထိနိုင်ဖို့အာရှဒေသတွင်ထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာရမှာအခုအာဆီယံနဲ့ထိပ်သီးဘွဲ့ကလည်းအဓိကအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။